တော်တာရှင်များခင်ဗျာဝါရှင်တန် DC ရှိအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံဒုတိယအကြီးအကဲဖြစ်တဲ့တန်မှုကြီးဦးကျော်ဝင်းဟာသူ့ရဲ့တာဝန်တွေကိုဆွန့်လွှတ်လိုက်ပြီးအမေရိကန်ပြည်ထောင်စုမှာဒီကနေ့ဇူလိုင်လ4ရက်နေ့မှာနိုင်ငံရေးခေါ်လွန်ခွင့်တောင်းခံလိုက်ပါပြီမြန်မာနိုင်ငံသားရဲ့ဌာနမှာ1989ခုနှစ်ကစပြီးတာဝန်ထမ်းဆောင်ခဲ့တဲ့တန်မှုကြီးဦးကျော်ဝင်းကသူဟာမြန်မာနိုင်ငံမှာတနေ့တော့ဒီမိုကရေစီစနစ်မုတ်ထပေါ်ပေါက်ရမှာပဲလို့အစဉ်အမြဲယုံကြည်ပြီးတာဝန်တွေကိုကြိုးပမ်းထမ်းဆောင်ခဲ့ပါကြောင်းဒါမှလည်းအခုနှစ်ပေါင်း32နှစ်ကျော်ကြာခဲ့ပြီးချိန်မှာတော့လက်ရှိအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်ယုံကြည်မှုကင်းမဲ့သွားပြီးဖြစ်တဲ့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်ကြောင်း RFA နဲ့တီးတန့်တွေ့ဆုံရမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလုပ်ငန်းစဉ်အဖြစ်ရွေးကောက်ပွဲတစ်ခုကျင်းပခဲ့တာမှန်ပေမဲ့တကယ်လက်တွေ့မှာတော့တမတော်ကပဲအာဏာကိုအကျွမ်းမဲ့ဆက်လက်ဆုပ်ကိုင်ထားတာဖြစ်တဲ့အတွက်လက်ရှိအုပ်ချုပ်ရေးစနစ်အောက်မှာဒီမိုကရေစီပြောင်းလဲရေးကိုအရေးအယောင်မြမြင်တွေ့ရခြင်းမရှိပါဘူးလို့လည်းသူကပြောပါရခင်ဗျာဦးကျော်ဝင်းကအခုအသက်59နှစ်ရှိပြီဖြစ်ပြီးနိုင်ငံခြားရေးဌာနမှာ1989ကစတင်တာဝန်ထမ်းဆောင်ခဲ့ပါတယ်သူဟာစပိန်ဆွစ်ဇာလန်အိန္ဒိယဘရာဇီးနိုင်ငံတွေမှာတာဝန်ယူခဲ့ပြီးဝါရှင်တန်မြန်မာတန်ယုံကိုတော့2008ခုနှစ်မတ်လမှာစတင်ရောက်ရှိခဲ့ပါတယ်တန်မှုကြီးရာဒူဟာမြန်မာနိုင်ငံခြားရေးဌာနနိုင်ငံခြားတန်ယုံတွေမှာအရဖက်ဝန်ထမ်းတွေကိုအမြင့်မားဆုံးပေးအပ်လက်ရှိတဲ့ယာရုဖြစ်ပြီးလက်ရှိဝါရှင်တန်မြန်မာတန်ယုံမှာနံပါတ်1ဖြစ်တဲ့ဦးစိုးပိုင်ဟာဒုဗိုလ်မှူးကြီးဘဝကလာသူဖြစ်ပါတယ်ဦးကျော်ဝင်းကသူဟာတန်ယုံမှာဒုတိယအကြီးအကဲဖြစ်ထားတဲ့အညီတန်တမန်တွေအမေရိကန်လွှတ်တော်ကိုယ်စားလှယ်တွေအမေရိကန်အစိုးရဝန်ထမ်းတွေတခြားလူပုဂ္ဂိုလ်တတိပုဂ္ဂလကတွေနဲ့ဆက်သွယ်ပြီးအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားဆက်ဆံရေးတိုးတက်ဖို့အတွက်မြန်မာအစိုးရကိုအကြံပေးတင်ပြခဲ့ရမှာမိမိတင်ပြချက်တွေကိုမြန်မာအစိုးရကအမြဲတစေဆိုသလိုညှင်းပယ်ခဲ့ပြီးမိမိကိုယ်ပင်ရန်သူတပ်ဖွဲ့ရှုမြင်မှုတွေရှိလာခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လကအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းရဲ့မြန်မာပြည်ခီးစဉ်ကိုမြန်မြန်ထက်ထက်ပေါ်ပေါက်လာအောင်အကျိုးအကြောင်းပြပြီးသူကနေပြည်တော်ကိုတိုက်ရိုက်တင်ပြခဲ့တာနဲ့ပတ်သက်လို့လည်းသူ့အပေါ်အထင်မြင်လွဲမှားမှုတွေကိုတွေ့ကြုံခဲ့ရတယ်လို့ဦးကျော်ဝင်းက RFA ကိုပြောပါရခင်ဗျာ။အခုလိုအထင်မြင်လွဲမှားမှုတွေအတွက်မြန်မာပြည်ကိုပြန်ရင်မိမိအတွက်အန္တရာယ်ရှိနိုင်ကြောင်းဦးကျော်ဝင်းကပြောပါတယ်သူ့အနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာစတင်တာဝန်ထမ်းဆောင်ခဲ့ခြင်းကစပြီးတမတော်ဟာအာဏာချုပ်ကိုင်မှုတွေကိုတဖြည်းဖြည်းလျှော့ပြီးပြည်သူအများစုပါဝင်တဲ့နိုင်ငံရေးဖြစ်စဉ်တွေပေါ်ပေါက်လာလိမ့်မယ်လို့ထင်မြင်ခဲ့ပါကြောင်းဒါမှလည်းတကယ်လက်တွေ့မှာတမတော်ခေါင်းဆောင်တွေဟာအာဏာကိုခိုင်ခိုင်မြဲမြဲချုပ်ကိုင်ထားကြပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကိုအစဉ်တစိုက်ဖိနှိပ်ချေမှုန်းခဲ့တဲ့အတွက်အခုလက်ရှိမှာဆိုရင်တိုင်းသားညီကိုမောင်နှမတွေကိုအထင်ရှားတိုက်ခိုက်နေပြီးဒေါက်တာဆန်းစုကြည်ကိုပြလင်းအစိုးရကချင်းချောက်နေကြောင်းဒါတွေဟာအင်မတန်အလေးနဲ့ထားရမယ့်ပြဿနာတွေဖြစ်ကြောင်းဦးကျော်ဝင်းကပြောပါတယ်။ဒါအပြင်သူဟာမြန်မာပြည်သူတွေကိုကြောခိုင်းလိုက်တာမဟုတ်ပဲပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်တဲ့အစိုးရကိုသာကြောခိုင်းစွန့်ခွာပြီးအခုလိုနိုင်ငံရေးခေါ်လုံခွင့်တောင်းခံတာဖြစ်ပါကြောင်းဗိုလ်ချုပ်အောင်ဆန်းတီထောင်ခဲ့တဲ့မြန်မာတပ်မတော်ဟာပျက်စီးယိုယွင်းနေပြီဖြစ်ပြီးပြည်သူတွေကိုကာကွယ်တဲ့တပ်မတော်မဟုတ်တော့ပဲပြည်သူတွေကိုဖိနှိပ်ချေမှုန်းတဲ့တပ်မတော်သာဖြစ်နေပြီဆိုတာကိုမိမိနီးသူတမတော်သားအများအပြားကလည်းသိရှိပြီးဖြစ်ပါကြောင်းအဲ့ဒီတမတော်သားတွေအနေနဲ့ဒီမိုကရေစီပေါ်ထွန်းလာမှာကိုစိုးရိမ်ခြင်းမရှိဘဲတိုင်းပြည်ငြိမ်းချမ်းစွာတိုးတက်ဖွံ့ဖြိုးရေးအတွက်ဒီမိုကရေစီနီးသာလျှင်တခုသီးသောနီးလန့်အဖြစ်ယုံကြည်ကြပြီးတိုင်းပြည်ကိုကယ်တင်ကြစေလိုကြောင်းလည်းဦးကျော်ဝင်းကပြောပါတယ်မြန်မာစစ်ခေါင်းဆောင်တွေနဲ့သူတို့ရဲ့အပေါင်းပါစီးပွားရေးသမားတွေကိုလက်ရှိအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားပိတ်ဆို့မှုကိုလည်းဦးကျော်ဝင်းကထောက်ခံလိုက်ပြီးအဲ့ဒီလိုပိတ်ဆို့မှုဟာများစွာအကျိုးသက်ရောက်မှုရှိနိုင်ကြောင်းပြောပါတယ်ဒါအပြင်သူကမြန်မာပြည်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စည်းနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကကမ္ဘာကထာပြုအကောင့်တွေဖော်သင့်တယ်လို့လည်းအမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။တစ်ဆက်တည်းမှာပဲမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်အမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍအင်မတန်အရေးပါကြောင်းမြန်မာအစိုးရနဲ့အနီးကဆက်ဆံမှုတွေကိုတိုးမြင့်ဆောင်ရွက်ဖို့အရေးကြီးကြောင်းနဲ့သူ့အနေနဲ့မြန်မာပြည်လွတ်လပ်ရေးရဖို့အတွက်တပ်ဆန်းသမားပါဝင်ဆောင်ရွက်မှာဖြစ်ကြောင်းပြောဆိုရင်းဦးကျော်ဝင်းကအခုလိုအမေရိကန်လွတ်လပ်ရေးနေ့မှာအမေရိကန်နိုင်ငံသားတွေအောင်ပွဲခံပျော်ရွှင်နေကြသလိုမိမိတို့မြန်မာနိုင်ငံသားတွေဟာလည်းတနေ့မှာတော့အမေရိကန်နိုင်ငံသားတွေနီးတူမုတ်ချလွတ်လပ်ရေးအောင်ပွဲခံနိုင်ကြမှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်ခင်ဗျာအခုလိုရှင်းလင်းဖော်ပြချက်တွေပါဝင်တဲ့စာတစောင်ကိုဦးကျော်ဝင်းဟာအမေရိကန်နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ထံလာမယ့်နိုင်ပိုင်းအတွင်းပေးပို့မယ်လို့လည်းသိရပါတယ်ခင်ဗျာ